ကယားပြည်နယ်ဖားဆောင်မြို့နယ်မော်ချီဒေသတပ်သူတူဖော်ရဒေသမှာမိုးများပြီးမြေပြိုလာကြောင်းအနည်းဆုံးလူ9ယောက်သေဆုံးပြီး9ယောက်လောက်ပျောက်ဆုံးနေပါတယ်။လောလောဆယ်မှာတော့ဆက်ပြီးမြေပြိုမဲ့အခြေအနေကြောင့်မော်ချီဒေသကလူတွေဟာအနီးအနားကကျေးရွာနဲ့တခြားဒေသတွေကိုပြောင်းရွှေ့နေကြရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်း6ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကြားပြည်နယ်အတွင်းမှာဒေသ10ရဲ့နေ့မနက်ပိုင်းကစတင်ပြီးမိုးအစစ်မပြတ်ရွာသွန်းခဲ့တာကြောင့်ဖားဆောင်မြို့နယ်ကတတုတူးဖော်ရမော်ချီဒေသတောင်ပေါ်ရွာမှာတနင်္ဂနွေနေ့ညနေပိုင်းမှာမြေပြိုရာတွေစတင်ဖြစ်ပွားခဲ့တာပါဒီမြေပြိုမှုဖြစ်ပွားတဲ့အခြေအနေကိုကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ KNY ပြည်လူငယ်များသမဂ္ဂကဘိုးကော်မတီဝင်ကိုကျော်ထင်အောင်ကခုလိုပြောပါတယ
်7ရက်နေ့မနေ့ညနေခင်း3နာရီခွဲလောက်မှာတောင်ပေါ်ရွာရဲ့တောင်ဆောင်ကမြေပြိုမှုစတင်လာပါခင်ဗျာအဲ့ဒီမြေပြိုတဲ့အချိန်နဲ့ဝိတ်ကြောင့်မလို့အောက်မှာရှိနေတဲ့ခဲတူးလာတဲ့ဂလိုင်းတောင်းတွေရဲ့မြေကျုံမှုတွေကြောင့်မလို့ဒီအိရှေ့ရဲ့လုံး20တော့စူစူဝါဝါထိခိုက်သွားတယ်ပြန်နဲ့20လောက်ကတော့စောင်းလာရွဲတာလောက်ဖြစ်သွားပါတယ်ခင်ဗျအပေါ်ရွာရဲ့လေးစုတန်းမှာရေစည်းပင်ကွေးမှာရင်ကတော့အဲဆိုးဝါးဆုံးဖြစ်သွားတဲ့နေရာပါခင်ဗျအဲမိုးဆက်တိုက်ရွာသွန်းနေမှုကြောင့်မလို့မြေဆင့်ကဲပြိုကျမှုတွေဖြစ်နိုင်တာဖြစ်တဲ့အတွက်ကျန်တဲ့အိမ်ထောင်စု50ကျော်လောက်ကတော့ဒါမနေရတော့ပဲနဲ့ကိုတကားပိတ်ပြီးစင်ပြေးလာကြတယ်ပေါ့
မြေပြိုတာကြောင့်တည်ဆုံးသူဟာ10ယောက်ကျော်လောက်ရှိနိုင်ကြောင်းလည်းအခုလိုဆက်ပြောပါတယ
်အရှိအချိန်ထိကျွန်တော်တို့အလောင်းပေါ်ပြီးတပ်ပေါ်ထောက်ထားနဲ့5ဦးရှိပြီးတော့မှကိုနောက်ထပ်2လောင်းကမပေါ်နိုင်သေးဘူးမတူးပေါ်နိုင်သေးတဲ့2ဦးအပါဝင်17ဦးပျောက်ဆုံးပေါ့နော်အဲကျတော့နောက်ထပ်10ယောက်ကိုကျော်သွားနိုင်ပါတယ်ခင်ဗ
ျလောလောဆယ်မှာလူ600လောက်ဟာမြေပြိုတာကြောင့်တိတ်ဆောင်လာကြပြီးကယ်ဆယ်ရေးစခန်းတွေမှာလူ300ကျော်လောက်ရှိနေနိုင်မယ်လို့လည်းခန့်မှန်းထားပါတယ
်အိမ်တွေထိခိုက်ပြီးတော့မှလူက200ကျော်ရှိပြီးတော့မှမနေရတော့တဲ့အတွက်ရွှေ့ပြောင်းမှုကတော့300အထက်မှရှိပါတယ်ခင်ဗျ600ဝန်းကျင်လောက်ဖြစ်သွားပါမယ်ခင်ဗျအဲ့ဒါကလူခါလူဖျားကျောင်းမှာ300ကျော်နဲ့အောက်ရွာအထက်ကမှ200ဝန်းကျင်ရှိနေတယ်ပေါ့လေအဲ့ဒါကတော့အများဆုံးအဲ့ဒီတဲကနေအခုဒီဆက်ရဆွေမျိုးတွေစီရှေ့မှာ200လောက်ဆိုတော့ဒုက္ခတဲ့အဖြစ်ကတော့အဲ့ဒီ200ကျော် 300 ဝန်းကျင်ကတော့ကယ်ဆယ်ရေးစခန်းတွေမှာဆက်ရှိနေပါလိမ့်မယ်ခင်ဗ
ျမော်ချီဒေသခံတယောက်ကတော့စုစုပေါင်းကယ်ဆယ်ရေးစခန်းမှာရောက်ရှိနေသူ900လောက်ရှိပြီးလူမှုအသင်းအဖွဲ့တွေနဲ့အစိုးရဌာနဆိုင်ရာတွေကကူညီကယ်ဆယ်ရေးတွေဆောင်ရွက်နေတယ်လို့ပြောပါတယ်
ဒီအမေအိမ်ကတော့ရှိမှလည်းတော့5ဘောင်းချောင်ရှိမယ်အခုကတော့အောက်ရာဆောင်ရမှာထားတယ်ထားပြီးတော့လည်းကောပို့ပေးတယ်ဟိုမရှိမှတော့ဆက်နေတော့ဘူးဆိုပြီးတော့ကြံကြတယ်အခုကျွန်တော်တို့လည်းကြံတာပဲလေလူခန်းလူဖျားကြောင်းနှစ်ကြောင်းရယ်စပြီးတော့ဟဲ့အဲ့မှာလည်းထားတယ်အိမ်မှာလည်းခံပြည့်ဆိုတော့အခုပြည့်ဆိုတော့နေရာ900ကျော်ရှိမှခင်ဗျာသုံးသပ်ဖို့ဒီစားသမိတ်တော့ပို့ပေးကြတယ်အဲ့လိုကောဒီကျမတို့လူမျိုးရေးဒီနေ့တက်တယ်နောက်ဒီဒီဟာတော့ဌာနဆိုင်ရာလို့လေဟိုကနေ့လေလောက်ရောက်လာပြီ
လွိုက်ကော်မျိုးမိသက်ဌာနကတာဝန်ကြအရာရှိကသူတို့ဌာနကကယ်ဆယ်ရေးဆောင်ရွက်ဖို့အတွက်တက်စုတစုဆေးလွတ်ထားတယ်လို့လည်းပြောပါတယ
်ဟောကုညီကယ်ဆယ်ရေးလုပ်ငန်းတွေကျွန်တော်တို့ဘောလုံးခဲဖားဆောင်အရောလွှတ်ထားပြီးပါရသူဆိုတာလွှတ်ထားပါတယ်ကျွန်တော်မိသက်ကတော့အဲ့မှာကျွန်တော်ကယ်ဆယ်ရေး35ဦးတက်စုတစုဆိုလွှတ်ထားပါတယ်
ကယ်ဆယ်ရေးဆောင်ရွက်ရာမှာတော့မြေပြိုရာတွေဆက်လက်ဖြစ်ပွားမှာကိုစိုးရိမ်တာကြောင့်စိတ်ချရတဲ့နေရာတွေကိုအဓိကဆောင်ရွက်နေရတယ်လို့လည်းတင်းနီပြည်လူငယ်များတပ်မကဘိုးကော်မတီဝင်ကိုကျော်ထင်အောင်ကပြောပါတယ်။ကြားပြည်နယ်မော်ချီဒေသမှာအင်္ဂလိပ်ကိုလိုနီလက်ထက်ကလေးကတပ်ထုတူဖော်ရေးလုပ်ငန်းကိုဆောင်ရွက်ခဲ့တာဖြစ်ပြီးအရင်ကအခုလိုမြေပြိုရာမရှိခဲ့ဘူးကြောင်းလည်းဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်နဲ့ဩဂုတ်လတွေအတွင်းကလည်းမိုးသည်ထန်ခဲ့တာကြောင့်ချင်းပြည်နယ်နေရာအနှံ့မှာမြေပြိုရာတွေဖြစ်ပွားခဲ့ပြီးလန်ဒတာတွေကျိုးပြတ်ခဲ့သလိုဟာခါမျိုးမှာတော့ရက်ွက်3ခုလောက်ဆူဆူဝါဝါထိခိုက်ခဲ့တာကြောင့်နေရာတစ်ကိုပျောက်ရွှေ့ဖို့ပြင်ဆင်နေကြရပါတယ်